မြန်မာနိုင်ငံအနှံ့ပြမှဒီအပိုင်းအတွင်မိုးအပြင်းထန်ရွာသွန်းပြီးကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာမြစ်ရေတွေစိုးရိမ်ရေမှတ်ထက်ကျော်လွန်နေတဲ့အတွက်ရေကြီးရေလျှံနေပါတယ်။ရေဘေးကယ်ဆယ်ရေးစခန်းတွေဖွင့်ထားရသလိုရှာဖွေကယ်ဆယ်ရေးလုပ်ငန်းအတွက်အသင့်ပြင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဘင်္ဂလားပင်လယ်အော်မှာလေပြင်းနဲ့ရေဝန်းကနေတဆင့်မုန်တိုင်းငယ်ဖြစ်ပေါ်နေတဲ့အတွက်မြန်မာနိုင်ငံအနှံ့အပြားမှာပြင်းထန်မိုးရွာနေရပါ။အဲ့ဒီမိုးရွာတာကြောင့်စစ်တောင်းမြစ်၊ရွှေကျင်မြစ်၊တန်လင်မြစ်တို့ဟာစိုးရိမ်ရေမှတ်ထက်ကျော်လွန်နေပါတယ်။မြစ်အခြေအနေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကအခုလိုပြောပါတယ
်။ဒီအမှန်နေမှာတော့မိုးကတော့များနေပါ။မနေ့တော့တော့သူကတော့ဆန်ရင်ကျိုးခဲ့တာပေါ့နော်။ဆန်ရင်ကျိုးခဲ့တဲ့အနေအထားမျိုးရှိတယ်။ဒီနေ့မှာတော့အခုကတော့ဒီမိုးများနေတာ။မိုးကတော့နောက်နေ့ရက်သုံးရက်ဟိုဆက်ပြောအကောင်းအောင်မယ်အနေအထားမျိုးရှိရင်ကြတော့ဒီနောက်လိုက်လာမယ့်မိုးအနေထားပေါ်မှာတော့နည်းနည်းမူတည်တဲ့အနေထားမျိုးလေးရှိတယ်ပေါ့နော်။အစိုးရင်မဲ့ကြုံရတဲ့အတွက်ကြောင့်လို့အစိုးရင်ညာတော့ရှိတော့ပေါ့နော်။ဟုတ်ကဲ့ဟုတ်ကဲ့အစိုးရင်မဲ့ကြုံရတဲ့အတွက်ကြောင့်ဟုတ်ကဲ့
။ညတချို့စိုးရင်ရေမှတ်တဲ့ကျော်လုံးပြီးရေကြီးရေရှမ်းတာတွေဖြစ်ပေါ်နေတဲ့အတွက်ရှာဖွေကယ်ဆယ်ရေးတပ်ဖွဲ့တွေအသင့်စုဖွဲ့ပြီးကယ်ဆယ်ရေးဆောင်ရွက်နေရလို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ညွှန်ကြားရေးမှူးဦးသိန်းထွန်းကပြောပါရယ
်။နှစ်စဉ်ဖြစ်နေကြတဲ့နေရာတွေပေါ့အဲဒီပြင်းနေဒီမိုးပြင်းနေပဲပေါ့ဟုတ်ကဲ့။ဟုတ်ကဲ့ဟုတ်ကဲ့ဒီစင်ဖြစ်နေတဲ့နေရာတွေမှာကြိုးပြီးတော့ဟိုပါပေါ့ဒီရာသီဆိုဖြစ်တဲ့နေရာဆိုကြိုးပြီးတော့လူတွေစုပွဲတာရှိပါတယ်ဟုတ်ကဲ့တင်တဲ့နေပြတာဒီမြို့နယ်စခန်းတွေမှာဟိုဒီပါပေါ့ရှောက်ကလေးဖွဲ့ပြီးဖွဲ့ထားပါတယ်35ယောက်တံမြို့နယ်ဆို35ယောက်ပေါ့ဟိုတိုင်းနေဆိုရင်တက်ခွဲတက်ခွဲသာပေါ့135ယောက်ဟုတ်ကဲ့ကျွန်တော်တို့ကဒီကေစိတီဒီပုတ်ဒီပေါ့အဲ့ဒါကျွန်တော်တို့ကဟိုဘတ်ဂျက်နဲ့ဝယ်ဖြည့်ထားတာရှိတယ်နောက်ပြီးလူရန်ထားတဲ့ပုတ်ဒီရှိပါတယ်ကျွန်တော်တို့အဲရည်ကြီးနိုင်တဲ့နေရာတွေတော့ကြိုးပြီးတော့စုပွဲထားတာပေါ့ဟုတ်ကဲ့ပါခင်ဗျာ
လက်ရှိချိန်မှာတော့ပဲခူးတိုင်းကင်းပြည်နယ်နဲ့မွန်ပြည်နယ်တို့မှာရေကြီးရှမ်းနာတွေဖြစ်ပေါ်နေပြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေရပါတယ်။မွန်ပြည်နယ်ပြည်လင်းမြို့မှာတော့အနေပိုင်းရက်ကွက်တွေမှာရေဝင်ရောက်နေလို့ကယ်ဆယ်ရေးစခန်း19ခုဖွင့်လှစ်ထားပါတယ်။မွန်ပြည်နယ်ပြည်လင်းမြို့အခြေအနေနဲ့ပတ်သက်လို့အရေးပေါ်ကုတ်ကဲရုံကဒုတိယဦးစီးမှုဒေါ်အေးကြီးကရှင်းပြပါတယ်
။ဒီဘေးဒုက္ခကကျမတို့ဒီမနက်ပိုင်းတင်လိုက်တဲ့စီရတော့1183ဦးပေါ့။ရနေပိုင်းတော့ဒါဆင်းမချောက်ချောက်လို့မရတယ်ကျွန်တော်တို့တော့လုပ်နေတော့ပဲမြို့ထဲမှာလည်းအနေပိုင်းတွေကအနေပိုင်းရောက်တဲ့တော့ဝင်နေတယ်ပြီးတော့ကမ်းလာနီးတဲ့နေရာတွေပေါ့နေကဘယ်ချိန်တော့ဆက်တက်လဲဆိုတော့မနေရခဲ့ရပါတော့တော့သူ့အတူပုံမှန်လေးပေါ့မြစ်စီတီပြတော့တော့တရေရိတ်တက်လာတာပေါ့ဘိုးကဆက်မပြတ်ရွာနေရတော့တော့ဒီမြို့ပေါ်မှာပေါ့နော်ဖုန်းတောင်းကဲဆေးစခန်းတွေဖွင့်လာရှိတယ်ဖုန်းတောင်းမှာအများဆုံးတော့ဖုန်းတောင်းပေါ့ဖုန်းတောင်းမှာရယ်စာတင်တောင်းမှာကဲဆေးစခန်းဖွင့်ထားတယ်အကဲဆေးစခန်းမှာဆိုရင်တော့ဒီဌာနဆိုင်ရာလေးတွေနဲ့ပါဝင်ပြီးထားတာပေါ့
မြေကြီးရဲ့အချင်းနေနဲ့မိုးလေဝသသတင်းတွေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအချိန်နဲ့တပြေးညီသတင်းထုတ်ပြန်ပေးနေပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကလည်းအရေးပေါ်ဖုန်းနံပါတ်တွေထုတ်ပြန်ပေးထားပါတယ်ခင်ဗျာ